ချင်းပြည်နယ်မင်းတပ်မြို့မှာဒေသခံချင်းကာကွယ်ရေးတပ်ဖွဲ့တွေကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်နေတယ်လို့မန္တလေးတိုင်းမြင်းကြံမြို့နယ်မှာတော့ကာကွယ်ရေးတပ်ဖွဲ့တွေကိုမြေပြင်ရောဝင်ဟင်ကပါတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။ CAPT ပြခတွေကြားဒေသခံတွေရဲ့နေအိမ်တွေမိရှုဖြစ်စည်းခံရတာတွေလည်းရှိနေတယ်လို့ဆိုပါတယ်။ချင်းပြည်နယ်နဲ့မန္တလေးတိုင်းကစီရေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆုမွန်ကပြောပြပေးမှာပါခင်ဗျာ။
နိုဝင်ဘာလ9ရက်နေ့ကနေစပြီးတော့ချင်းညီနောင်ဖွဲ့ကမင်းတပ်မျိုးနဲ့ဖလန်းမျိုးတွေကိုညီနောင်စစ်စင်ရေးတရအနေနဲ့မြို့သိမ်းတိုက်ပွဲဆင်နွှဲနေကြတာဒီကနေ့ဆိုရင်တော့17ရက်မြောက်နေ့ရှိလာပြီဖြစ်ပါတယ်။မြို့သိမ်းမှုပြင်ဆင်နေတဲ့မင်းတပ်မှာနေ့စဉ်လိုလိုတိုက်ပွဲတွေရှိနေပြီးတော့လေကြောင်းကနေပါပြစ်ခတ်တိုက်ခိုက်နေတာတွေရှိသလိုစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုလည်းကာကွယ်ရေးတပ်ဖွဲ့တွေကဆက်ပြီးတော့တိုက်ခိုက်နေကြပါတယ်။တိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကနေမင်းတပ်မျိုးတွေကနေအိမ်တွေကိုမီးနဲ့ရှို့နေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကမင်းတပ်မျိုးရဲ့အခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။
စစ်ကောင်စီတို့လိုသူနိုင်တဲ့နေရာနဲ့လှမ်းမီးရှို့တာမျိုးမီးပလစ်နဲ့ပောက်တာမျိုးလုပ်တယ်။လက်နက်ကြီးနဲ့ပြစ်လို့လည်းတချို့မီးဆလောင်လာတယ်ရှိတယ်။နေအိမ်လုံကျွတ်တာတော့များတယ်ခင်ဗျ50 60နဲ့တရားဝန်းကျင်တော့ရှိမယ်။တရားလက်ကြုံနိုင်တယ်အသေးချာတိကျတော့မသိရသေးဘူးเนาะအဲထိတွေ့မှုတွေတော့နေတိုင်းနေတိုင်းရှိနေတယ်လီချောင်းလည်းနေတိုင်းနေတိုင်းရှိနေတယ်ခင်ဗျဟိုတဖြည်းဖြည်းနဲ့ဟိုသူတို့လည်းအဲ့လိုနေရာချင်းလာတယ်ဟိုအဲ့လိုမျိုးတော့ဖြစ်တယ်ဟိုစစ်ကောင်စီအတွက်ဟိုလိုပေါ့နေရာချင်းကျုံလာတယ်တွားလို့လာလို့မလွယ်တော့တဲ့အခြေအနေမျိုးတဖြည်းဖြည်းဖြစ်လာနေပါတယ်တဖြည်းဖြည်းပဲကျွန်တော်တို့တောက်လျှောက်ထိတွေ့တိုက်ပွဲမှုတွေတောက်လျှောက်ဖြစ်နေပါတယ်မျိုးကလည်းမျိုးအနှံ့မှာပဲမျိုးပေါ်မှာဒီစေနေရကြော်ကြော်လောက်ကိုစစ်ကောင်စီတက်ဆွဲထားတာရှိတယ်အဲတခုပြီးတခုတိုက်ယူနေတယ်ပေါ့နော်အဲ့လိုမျိုးအရှိန်မှန်မှန်လေးနဲ့ဖြစ်သွားနေပါလေဖြစ်ပွားနေတယ်ပေါ့နော်ထိတွေ့မှုတွေကတော့ဟုတ်ကဲ့ပါ
ချင်းပြည်နယ်မှာတိုက်ပွဲတွေတကြောပြန်ပေါ်ပေါက်နေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာတော့မရှိပါဘူးချင်းညီနောင်အဖွဲ့မှာဇိုမီဖက်ဒရယ်အစည်းအရုံးချင်းမျိုးသားအဖွဲ့ချုပ်ချင်းမျိုးသားကောင်စီမင်းတပ်မရာနယ်မြေအုပ်ချုပ်ရေးကောင်စီချင်းကာကွယ်ရေးတပ်ဖွဲ့ကံပက်လက်ချင်းလန်းကာကွယ်ရေးတပ်ဖွဲ့နဲ့မတူဘီတပ်မဟာတပ်တို့ပူးပေါင်းပြီးတော့မင်းတပ်နဲ့ဖလန်းမျိုးတွေကိုတပြိုင်တည်းထဲတိုက်ခိုက်နေကြတာဖြစ်ပါတယ်။တချိန်တည်းမှာပဲမန္တလေးတိုင်းမြင်းကြံမြို့ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။နိုမာလာစနေရနေ့ကနေစပြီးတော့မြင်းကြံမြို့နဲ့တမိုင်ကျော်ဝေးတဲ့ကူရွာကွန်ဆိုင်နဲ့ခြေဆေးရွာတွေဘက်ကိုစစ်ကောင်စီဘက်ကစစ်ကြောင်းထိုးလာလို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေတာပါ။စစ်တပ်ဘက်ကမြေပြင်ကရောဝေဟင်ကပါရဟတ်ရင်တွေနဲ့ပြစ်ခတ်တိုက်ခိုက်နေတဲ့အတွက်ကာကွယ်ရေးတပ်ဖွဲ့တွေကနောက်ဆုတ်ပေးထားရတဲ့အခြေအနေမှာရှိနေပြီးတော့နှစ်ဖက်စီရင်တင်မာနေပါတယ်။နိုမာလာ18ရက်နဲ့နိုမာလာ18ရက်နေ့တွေမှာတော့ကွန်းဆိုင်ကြီးရွာကနေအိမ်တွေကိုစစ်ကောင်စီကဝင်ရောက်ပြီးတော့မီးရှို့တယ်လို့မြင်းကြံဒေသခံတဦးကလည်းအခုလိုပြောပြပါဗျ
။ဒီသူတို့ကလေရင်မနေ့ကလေရင်ပြစ်ကူလာတယ်ကွာ။ပြီးကြတော့ဒီဟိုဘောအကြည့်ဒီကူလာတယ်ဗျာလက်နဲ့ကြီးနဲ့လှမ်းပြတယ်ဗျာအာဟောင်းဟောင်းဝင်တာပေါ့နော်အဲ့ဒီနဲ့လည်းပြတယ်ခေါင်းသားလည်းပြတယ်သူကကြားဟိုဘာဘိုက်ချိန်မှာသူကကြားတက်ထိုးတယ်တက်ထိုးပြီးတော့ကြားတက်ထိုးတယ်ထိုးရတယ်ဒီဘက်ကလည်းပြောရှိရမယ်ပြန်ခံတော့ကျွန်တော်တက်သူတို့ပြန်လှန်သွားတယ်ကျွန်တော်သူတို့ကလည်းကြောင်းတော်နေနေ့စဉ်ရက်စက်လေးကြောင်းမနေ့ကထီလေးကြောင်းခဏလေးလေးကြောင်းမလာဘူးဟိုဝင်းရင်တော့နောက်ဆုတ်ပြရတော့ဒီပြင်းနေသေးထားရာဆိုရင်တော့နောက်ဆုတ်ပြရအကြောင်းမရှိဘူးကျွန်တော်တို့ဒီတော်လိုင်းအဖွဲ့တွေကချီလီရော်ရဲရနေပြီးတော့ဆုတ်ပြရတယ်ဘုတ်ပြရတဲ့အချိန်မှာမနေ့ကဟိုပါမနေ့ခင်မာတိုင်းဟိုလောက်ကနေလောက်ခနေရသပြီးမိရှူတယ်ဒီကနေ့ဆော်ထူးလောက်ပြီးပြီးတော့အောင်းနေလုံးမယ်တက်ခုရတယ်ဒီလေးရှူတယ်မနေ့ကလည်းရှူတယ်နှစ်ရက်သက်တာရှိ
စစ်တပ်ဘက်ကမြင်းကြံမျိုးမှာစစ်တပ်ထောက်ခံသူလို့လူတီများတဲ့တီတာယူမုံအပြင်အမှတ်3ရက်ကွက်ဥက္ကဋ္ဌကိုရိုင်းဥဆောင်ပြီးတော့ကျေးရွာတွေဘက်ကိုစစ်ကြောင်းထိုးနေမြေရှင်းလင်းနေတာဖြစ်ပါတယ်တဖက်မှာလည်းမြင်းကြံမျိုးအခြေဆိုင်ကာကွယ်ရေးအဖွဲ့တွေအပြင်မြင်းကြံတပ်ရင်းခုနှစ် drone ဖွဲ့တွေနဲ့သခိုင်းတိုင်းက drone ဖွဲ့တွေပူးပေါင်းပြီးတော့စစ်တပ်စစ်ကြောင်းကိုခုခံကာကွယ်နေပါတယ်။ခြေဆေးရွာနေအိမ်တွေမိရှို့ခံရတဲ့နေအရေအတွက်ကိုတော့အတိအကျမသိရသေးသလိုတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒါပေမဲ့စစ်တပ်ရဲ့အာဘော်တွေကိုအမြန်ဖော်ပြလေးရှိတဲ့လူမှုကွန်ရက်တွေမှာတော့ကုတော်ကွန်ဆိုင်ခြေဆေးရွာတွေကိုနေမြေရှင်းလင်းပြီးတော့ကွန်ဆိုင်ကျေးရွာစိုက်ပုံးနဲ့အတူကိုယ်ဆိုင်ကျေးရွာဆိုင်ပုံနဲ့အတူလက်နက်ကင်ဆောင်ထားတဲ့ပြူစောထီတချို့ရဲ့ပုံတွေကိုလည်းဖော်ပြနေပါတယ်စစ်ကောင်စီဘက်ကတော့တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေဟာကာကွယ်ရေးတပ်တွေရှိနေတဲ့ဒေသတွေဖြစ်တဲ့အတွက်နေမြေရှင်းလင်းဆောင်ရွက်နေတယ်ဆိုတာကိုသတင်းထုတ်ပြန်လေးရှိပါတယ်ရှင်